ပထမနေ့ရုံးကလုတ်ခဲ့တဲ့မလေးရှားအထွေထွေယူကပွဲမှာအတိုက်ခံညွန့်ပေါင်းပါတီအနိုင်ရလိုက်တဲ့အတွက်အသက်60နှစ်အရွယ်ခေါင်းဆောင်မဟာတရားမိုဟာမက်ဝင်းကြီးချုပ်တခါပြန်ဖြစ်လာခဲ့ပါပြီ။နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်လာတဲ့ညွန့်ပေါင်းပါတီကိုအတိုက်ခံညွန့်ပေါင်းပါတီကတမိုင်းဝင်အနိုင်ရလိုက်တာပါ။အဓိကဘလို့အကြောင်းတွေကြောင့်အတိုက်ခံနေပိုက်ကအနိုင်ရလိုက်တယ်လဲ
ဝန်ကြီးချုပ်ဟောင်းနာဂျစ်ကဂျာတာဘီနဲ့အစောပိုင်းမှာအရှုံးကိုလက်ခံလိုက်ပြီးတဲ့နောက်မဟာဒီယာဝန်ကြီးချုပ်တွေဖြစ်လာတာပါမလေးရှားနိုင်ငံမှာအကြီးဆုံးနိုင်ငံရေးပါတီဖြစ်ပြီးဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရပြီးကတည်းကနှစ်ပေါင်း60ကျော်အာဏာရခဲ့တဲ့ညီညွတ်သောမလေးမျိုးသားဖွဲ့ UMNO ဦးဆောင်တဲ့ပါရီစန်နာရှင်နယ်ညွတ်မောင်းပါတီဟာဗိုလ်ထုတွေကကျင်းပတဲ့ရွေးကောက်ပွဲမှာထင်မှတ်မထားပဲအရေးနိုင်သွားပြီးမဟာဒီယာဦးဆောင်တဲ့မျော်လင့်ခြင်းမဟာမိတ်အဖွဲ့လို့ဆိုရမယ် Alliance of Hope အတိုက်ခံညွတ်မောင်းပါတီကအမန်နီယာအများစုကိုအနိုင်ရခဲ့တာပါနောက်ဆုံးထွက်ထားတဲ့ရလတ်တွေအရမဟာဒီယာရဲ့ညွန်မောင်းပါတီကလွတ်တော်အမန်နီယာ222နေရာမှာ115နေရာအနိုင်ရပြီးတခြားအနိုင်ရနိုင်ငံရေးပါတီတွေပူးပေါင်းလာတာကြောင့်လွတ်တော်တွင်အမန်နီယာ135နေရာအထိရှားထားပြီးပါပြီဒီရွေးကောက်ပွဲဟာမလေးရှားနိုင်ငံသားတွေအတွက်တော့သမိုင်းဝင်အချိန်အခါဖြစ်တယ်လို့မလေးရှားနိုင်ငံရေးဆောင်ကြီးလာသူအမ်ဘီယာဖာရီဒ်ရာဟင်ကပြောပါတယ
် We have never seena change it's been Malaysia it's been a one
party ခုတည်းကအုပ်ချုပ်လာတဲ့မလေးရှားမှာလွန်ခဲ့တဲ့နှစ်ပေါင်း60အတွင်းအပြောင်းအလဲတစ်ခုကိုကျွန်တော်တို့ဘယ်တော့မှမတွေ့ဘူးပါဘူးဒါကြောင့်ဒီကနေ့နဲ့ရှေ့လာမယ့်ရက်တွေဟာမလေးရှားနိုင်ငံရဲ့ခင်းကျင်းမှာနေ့သစ်တွေအာယုံသစ်တွေရောက်လာပါပြီဒါပေမဲ့ဒီလောက်ကြီးမားတဲ့အခြေအနေတစ်ခုခုတကယ်တမ်းဖြစ်လာမယ်ဆိုတော့လူများပြားကအန်အော်တကြီးနဲ့မယုံနိုင်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်နိုင်ငံရေးပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကော်ဖီဆိုင်တွေမှာညစာစားတဲ့အချိန်တွေမှာပြောဆိုဆွေးနွေးတာတွေရှိခဲ့တယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီလိုအချိန်တွေမျိုးတစ်ခါမှမရောက်ဖူးသေးပါဘူးဒါဟာလုံးဝမဖြစ်ဖူးသေးတဲ့အချိန်တွေအတွက်တစ်ခုပါပဲ
ဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ညွန်မောင်းပါတီအရေးနိုင်သွားရတဲ့အဓိကအကြောင်းတွေထဲမှာလူနေမှုကြီးရဲ့ညင့်တက်လာနေတဲ့ပုံမဲဆန္ဒရှင်တွေမကြည်မနက်ဖြစ်နေတာရွေးကောက်ပွဲမှာသမာမှုဆိုင်ရာဆွဆွဲချက်တွေထွက်ထားတာ 1MDB လို့ခေါ်တဲ့မလေးရှားဆွေးနွေးပိုင်ရင်းနှီးမြှုပ်နှံမှုကော်မတီရဲ့ဒေါ်လာဘီလီယံပေါင်းများစွာအလွဲသုံးစားလို့ကြောက်ဆုံးနေတာတွေပါဝင်ပါတယ်။ UMNO ကိုအရင်ကထောက်ခံခဲ့ကြသူတွေရဲ့အဓိကကြတဲ့မလေးရှားကျေးလက်ဒေသမဲဆန္ဒရှင်တွေကိုဒီဒီချိန်မှာမဟာဒီယာကစီးရုံးနိုင်ခဲ့တဲ့အတွက် UMNO အရေးနိုင်သွားတာဖြစ်တယ်လို့မလေးရှားနိုင်ငံရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လာနေသူအော်စတြေးလျနိုင်ငံလူစောက်သူလစ်တက်ကတို့ကဘုံမှုဆောင်ပါမောက်ကClive Kessler ကပြောပါလေ
In the end enough Malays were persuaded by Mahathir and by other people in the opposition to abandon
ဆုံးမတော့အမ်နိုကိုဆုံးခါပြီးသူတို့ရဲ့မဲ့တေဖို့မဟာဒီယာနဲ့အတိုက်ခံတွေကမဲ့ဆန္ဒရှင်အရေးအတွက်အလုံးလိုက်ကိုစီးရုံးနိုင်ခဲ့ကြပါလေဒါကြောင့်နာဂျစ်အစိုးရအနာလက်လိုပြီးအတိုက်ခံတွေအနိုင်ရဖို့အတွက်မလေးကျိလက်ဒေသတွေမှာမလေးမဲ့ဆန္ဒရှင်အရေးအတွက်အလုံးလိုက်ရဲ့ထောက်ခံမဲ့ကိုသူတို့ရရှိတော့ကြတာဖြစ်ပါတယ်
1982ခုနှစ်ကနေ2003ခုနှစ်ထိ22နှစ်ကြာဝန်ကြီးချုပ်ဖြစ်ခဲ့ဘူးတဲ့မဟာဒီယာမိုဟာမက်ကိုတိုင်းပြည်စီးပွားရေးထိုးတက်အောင်လှုပ်ဆောင်ခဲ့သူအဖြစ်အသိအမှတ်ပြုကြပေမဲ့သူ့လက်ထက်မှာနိုင်ငံရေးအတိုက်အခံတွေကိုနှိပ်ကွပ်တာလူလက်ဆော်ထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်တာတွေပေါ်မလေးရှားနိုင်ငံသားအများကြီးကမကြည်မနက်ဖြစ်နေတော့မှာအခုဒီချိန်ရွေးကောက်ပွဲအနိုင်ရတာမှာအဓိကအခန်းကဏ္ဍကနေပါဝင်သူကတော့အခုချိန်ထိထောင်ချနေဖြစ်တဲ့အတိုက်အခံခေါင်းဆောင်အန်ဒဝါဣဗရာဟင်ဖြစ်ပါတယ်မစ္စတာမဟာဒီယာကသူပထမဆုံးလုပ်မဲ့ကိစ္စတွေထဲမှာစီပေါ်ရေးပြုပြင်ကြောင်းလေးကြီးအပြင်အန်ဝါအတွက်မလေးပြည်ရဲ့လူငင်းချမ်းသာကွင်းရောက်ဖို့လှုပ်သွားမယ်လို့ပြောထားပါတယ်။ဘယင်ရဲ့လူငင်းချမ်းသာကွင်းနဲ့အန်ဝါထောင်ကလွတ်လာတဲ့အခါသူနှုတ်ဖက်ပေးပြီးအန်ဝါကိုဝန်ကြီးချုပ်အဖြစ်တင်တယ်လို့လည်းမဲဆယ်ရှိုးရင်းကာလတွင်မဟာဒီယာကပြောထားဟုပါတယ်။တကယ်ကတော့မစ္စတာအန်ဝါဣဗရာဟင်ကိုအချင်းပြတ်ခြားဆမှုလေဒူဆက်ဆံမှုဆွဆွဲချက်တွေနဲ့မစ္စတာမဟာဒီယာနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်တို့နှစ်ဦးစလုံးကထောင်ထဲထည့်ထားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ